ဂါဇာကမ်းမြောင်မှာလက်နက်တွေသုံးလောင်းထားပြီးဟားမတ်စ်အခြေစိုက်တဲ့ဥမင်လှိုင်ကောင်းအစ်တစ်ခုကိုတွစ်ရှိခဲ့ကြောင်းအစ္စရေးကတောက်ကြနေမှာပြောပါတယ်ဟားမတ်စ်အဖွဲ့ဟာရပ်ဖက်အခြေခံအဆောက်အအုံအောက်မှာကျယ်ပြန့်တဲ့ကွန်ရက်တွေထားရှိပြီးစစ်ရေးလှုပ်ဆောင်နေတယ်လို့ဆိုပါတယ်ဂါဇာမှာရှိတဲ့အယ်အဆာတက္ကသိုလ်ဝင်းတွေကအနီးကနေကြောင်းတစ်ကြောင်းကိုဥတီဖောက်ထားတဲ့ဆိုတဲ့ဥမင်လှိုင်ကောင်းရဲ့ဗီဒီယိုဒါမှမဟုတ်ဓာတ်ပုံအထောက်ထားကိုတော့အစ္စရေးဘက်ကထုတ်မပြပါဘူးဒါပေမဲ့တက္ကသိုလ်ကျောင်းဝင်းထဲမှာတွေ့ရတဲ့ဆိုပြီးဆွဆွဲထားတဲ့ဖောက်ခွဲပစ္စည်းတွေနဲ့ဒုံးပြန်အစိပ်ပိုင်းတွေရဲ့ဓာတ်ပုံတွေကိုတော့ထုတ်ပြန်ခဲ့ပါတယ်။ဂါဇာမြောက်ပိုင်းကစစ်ရုံတရုံအနီးမှာလည်းကင်မရာဖုန်းစကားပြောစက်နဲ့လက်နက်တွေပါရှိတဲ့ဟားမတ်စ်အခြေစိုက်စခန်းကိုတွေ့ရှိခဲ့ကြောင်းအစ္စရေးစစ်တပ်ကပြောပါတယ်။ဒီဖော်ထုတ်တွေ့ရှိမှုတွေကအရက်ဖက်နေရာတွေမှာဟားမတ်စ်ဟာအမြင့်တွဲနေတာကိုပြသနေတယ်လို့ဆိုကာတိုက်ခိုက်မှုတွေအရှိန်မြင့်တင်နေတာကိုအစ္စရေးကကာကွယ်ပြောဆိုခဲ့တယ်လို့အရက်သားတွေကိုအစုလိုက်အပြိုလိုက်ရွှေ့ပြောင်းမှုတွေပိုးလုပ်ကြဖို့လဲတောင်းဆိုပါတယ်။လက်ပြိုင်ထဲမှာပဲဂါဇာကမ်းမြောင်ဒေသမှာဘေးကင်းလုံခြုံစိတ်ချတဲ့နေရာမကျန်တော့ဘူးလို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတောက်ကြနေမှာပြောပါတယ်။ဒီဆိုးရတဲ့အခြေအနေကိုအဆုံးသတ်ဖို့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့အတက်နိုင်ဆုံးလှုပ်ဆောင်ရမယ်လို့သူကလုံခြုံရေးကောင်စီကိုတတိပေးခဲ့ပါတယ်။